အာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်ကဘူးမှာအသေးကံဘုံးခွဲတိုက်ခိုက်မှုနှစ်ခုနေ့တုန်းကဖြစ်ပွားခဲ့လို့သတင်းသမား9ဦးအပါအဝင်အနည်းဆုံးလူ26ဦးသေဆုံးခဲ့ရပါတယ်။သတင်းသမား5ဦးအပါအဝင်အနည်းဆုံးလူ50လောက်လည်းဒဏ်ရာရခဲ့ပါတယ်။အခုဖြစ်ပျက်ဟာအာဖဂန်နစ္စတန်နိုင်ငံမှာသတင်းသမားသေဆုံးသူအရေအတွက်အများဆုံးဖြစ်ပြီးတော့ IS စစ်သွေးကြွတွေအဖွဲ့ကဒါဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ MOC သတင်းဌာနကတဆင့်ထုတ်ပေါ်လိုက်ပါတယ်။AGSC လို့ခေါ်တဲ့အာဖဂန်သတင်းသမားလုံခြုံရေးကော်မတီကဒီလောက်ရက်ကိုအပြင်းထန်ရှုံချပါတယ်။သေဆုံးခဲ့တဲ့သတင်းသမားတွေထဲမှာအမျိုးသမီးသတင်းတောက်2ဦးပါဝင်ပါတယ်။ကပူးမျိုးက AFP ဓာတ်ပုံသတင်းတောက်မူသေဆုံးခဲ့တယ်လို့ AFP သတင်းဌာနကဒီပြုချက်ပေးပါတယ်။လွတ်တဲ့ဥရောပအသံ RFE ကအမျိုးသားသတင်းတောက်2ဦးနဲ့အမျိုးသမီးသတင်းတောက်2ဦးတို့လည်းသေဆုံးခဲ့ရပါတယ်။ Number 1 TV News လို့ခေါ်တဲ့အာဖဂန်ရုပ်မြင်သံကြားဌာနကဝန်ထမ်း2ဦးလည်းအဲ့ဒီမှာသေဆုံးခဲ့ပါတယ်။အာဖဂန်အာဏာပိုင်တွေနဲ့မျက်မြင်သက်သေတွေရဲ့ပြောဆိုချက်အရတင်းလာနေမနေ့ပိုင်းလူစီကားတဲ့အချိန်မှာမော်တော်ဆိုင်ကနဲ့လာတဲ့အသေးကံဘုံးခွဲသမားဟာအာဖဂန်ထောင်လိုက်ဌာနအနီးမှာသူ့ကိုယ်သူဘုံးခွဲတက်ခတ်ခဲ့တယ်လို့ဆိုပါတယ်။အဲ့နေရာကိုကူညီကယ်ဆယ်ရေးလို့သားတွေနဲ့သတင်းသမားတွေရောက်လာပြီးတော့မိနစ်ပိုင်းကြာမှာသတင်းသမားရောင်ဆောင်ထားတဲ့အသေးကံဘုံးခွဲသမားတို့ကသူ့ခန္ဓာကိုယ်မှာတက်ဆင်ထားတဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲခဲ့တာပါ။အဲ့ဒီဒုတိယဖောက်ခွဲမှုကြောင့်ထိခိုက်သေးဆုံးမှုတွေပိုများခဲ့ပါတယ်။ RFE ဟာ VOA သတင်းဌာနနဲ့ဆက်ဆက်မှုရှိတဲ့သတင်းဌာနတစ်ခုဖြစ်တာကြောင့်လည်းမြေတုံးကဖြစ်ဖြစ်ပုံမှာဝန်ရရတဲ့အကြောင်း VOA ကကြေညာချက်ထုတ်ပြန်ပါတယ်။